တရုတ်မြန်မာအကျိုးစီးပွားကိုချိန်ချောင်နေတာဟာအာဏာသိမ်းစစ်ကောင်စီသာဖြစ်ပြီးနှစ်နိုင်ငံအကျိုးစီးပွားကာကွယ်တဲ့ပြည်သူအစိုးရဖြစ်လာရေးတရုတ်အနေနဲ့ပံ့ပိုးကူညီဖို့ NUG အစိုးရကတိုက်တွန်းလိုက်ပါတယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ကြားတရုတ်ပါဝင်ကူညီဆိတ်ဆက်နေတဲ့ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီး NUG တပ်ရပြောရေးဆိုခွင့်ရှိသူနဲ့မိုင်းအင်ဂျင်နီယာကအခုလိုဆက်တွေ့နေများတင်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံကူမင်းမှာမက်လအစောပိုင်းကလုပ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘက်နဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောကြားတဲ့အထက်မှာတရုတ်မြန်မာနှစ်နိုင်ငံအကျိုးစီးပွားတွေအကာအကွယ်ပေးဖို့ဆိုတာရည်ရွယ်ကြောင်းပြခဲ့တဲ့သတင်းပတ်ကအတန်ဖိုင်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုပြောသွားတာပါ
တရုတ်မြန်မာနှစ်နိုင်ငံလုံးနဲ့သက်ဆိုင်တဲ့အကျိုးစီးပွားများကိုမြန်မာအစိုးရအနေနဲ့အလေးထားကာကွယ်မှုများဆောင်ရွက်နေပါတယ်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်
ရှမ်းမြောက်တရုတ်မြန်မာနယ်စပ်ပဋိပက္ခမှာတရုတ်ကသူ့ရဲ့အကျိုးစီးပွားအတွက်ထဲထဲဝင်ဝင်ပါဝင်ပတ်သက်နေတယ်ညီနောင်မဟာမိတ်သုံးဘွဲ့အပေါ်မှာဆိုရင်လေတရုတ်ဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်တွေလည်းရှိနေတာပါတစ်ဖက်မှာလည်းတရုတ်ကစစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးရှိနေတာတွေ့ရပါတယ်တရုတ်အနေနဲ့သူ့နိုင်ငံအကျိုးစီးပွားအတွက်လှုပ်ဆောင်တယ်ဆိုပေမဲ့စစ်ကောင်စီရှိနေသူရဲ့နှစ်နိုင်ငံလုံးရဲ့အကျိုးစီးပွားရေရှည်တည်တံ့ဖို့မရှိကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံပြောခွင့်ရဦးကျော်စောက VOA ကိုခုလိုပြောပါတယ်
တို့ပြည်သူသမ္မတနိုင်ငံရဲ့အကျိုးစီးပွားတော့ကျွန်တော်ဒေသတွင်းဒုံကျုံရေးတည်ငြိမ်ရေးအတွက်ပေါ့နော်ဒီဥဒ္ဓဘက်အကျိုးစီးပွားရေးအတွက်ကအဲ့ဒါကိုချိန်ချောက်နေတာအကြံဖက်စစ်ကောင်စီဖြစ်တယ်။ဒါကြောင့်အဲ့ဒီပြည်သူနိုင်ငံရဲ့အကျိုးစီးပွားကိုတော့ရင်းနှီးမြှုပ်နှံမှုကာကွယ်ဖို့အတွက်ပေါ့အကောင်းဆုံးကဘာလဲဆိုတော့စစ်အာဏာရှင်စနစ်အမြင့်ပြုတ်ပြီးတော့ကျွန်တော်ရဲ့ဒီပြည်သူလူထုကနေပြီးတော့ဒီအာဏာစစ်ပေါ့အကြံဖက်စစ်ကောင်စီမြေပြုတ်ပြီးတော့ဒီမတည်ငြိမ်မှုတွေဖန်တီးနေတဲ့အဖွဲ့အစည်းကိုဖယ်ရှားစနစ်ပြောင်းတဲ့ဟာဒီသာကျွန်တော်ရဲ့ဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အကျိုးစီးပွားတွေမှာဒေသအကျိုးစီးပွားဒေသလုံခြုံရေးတည်ငြိမ်ရေးတို့ပါအထောက်အကူပြုနိုင်မယ်ဆိုတော့ကျွန်တော်ဒီဇိုင်းမှာပြောသလိုဇက်တိုက်ပြီးဇက်လဲကျွန်တော်ရဲ့အားလုံးကပြောနေဖို့လိုပါလိမ့်မယ်အဲ့လိုတရုတ်နိုင်ငံကလည်းအဲ့လိုနားလည်ပြီးတော့ပြည်သူတွေရဲ့ကျွန်တော်နေရတဲ့ဒီဟာအကြမ်းဖက်မှုတန်တွေခံရတယ်ကအစုံတပ်ဖို့အတွက်ကိုတရုတ်နိုင်ငံကလည်းမြန်မာပြည်သူစံတမ်းရဲ့ညီမျှတဲ့လုပ်ငန်းစဉ်တွေလုပ်ကင်တာပါလို့ပါပါ။ဒါကြောင့်လည်းကျွန်တော်အနေနဲ့တော့ဒီဇိုင်းမမတ်အဲ့ဒါ message ပေးနေတယ်
။အဲ့ညမှာဒီအခုနောက်ဆုံးသူတို့စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားတရုတ်ကကြားဝင်ပြီးတော့သူတို့ဆွေးနွေးတဲ့ရလဒ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီကတုံ့ပြန်တာပေါ့နော်။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာနေမီပိုင်းနဲ့တစိုးတစီးနာမော်နော်သူတို့ဆုံချုံမှုမရှိစေရဘူးပေါ့လေမရှိဘူးပေါ့နောက်ပြီးတော့အထူးသဖြင့်ဒီဆွေးနွေးပွဲမှာလည်းဒီနှစ်နိုင်ငံကုံသွေးရေးကိစ္စတွေလည်းပါတယ်နောက်ငင်းချမ်းရေးဒီအပြစ်ခက်ရစဲရေးကိစ္စတွေလည်းဒီပေါ့နော်သူတို့ပါဝင်တယ်ဆိုတာမျိုးတော့ဒီစစ်ကောင်စီရဲ့ပြောခွင့်ရဘုကျုပ်စော်မင်းထွန်းပြောသားတာရှိပါတယ်ဥကျော်စော်ဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒါတရုတ်ပြည်သူ့သမ္မတနိုင်ငံလည်းဒီတော်တော်ပြီးသားကျွန်တော်မြန်မာနိုင်ငံအထူးကြောင့်အားလုံးသူတို့လေးစားတယ်အချုပ်ချာအာဏာဆိုတာဒီစစ်ကောင်စီပိုင်တော်မဟုတ်ပါဘူးမြန်မာနိုင်ငံရဲ့အချုပ်ချာအာဏာမြန်မာပြည်သူ့သာပိုင်တော်ဒါကြောင့်အချုပ်ချာအာဏာပိုင်တဲ့ပြည်သူတွေရဲ့သဘောတူညီချက်နဲ့အားလုံးဖြစ်ဖို့အတွက်အရေးကြီးပါတယ်ရှမ်းမြောက်မှာဆိုတဲ့နေရာတော်တော်အများစုကစစ်အာဏာစစ်အကြမ်းဖက်စစ်ကောင်စီရဲ့အောက်ကနေလွတ်မြောက်သွားတယ်ဒါကကျွန်တော်ကကျွန်တော်နိုင်ငံရဲ့အချုပ်ချာအာဏာဆက်လက်ပြင်းနေတာဒီတော်လိုင်းအင်အားစုတွေအကုန်လုံးညီနောင်သုံးပေါ်လည်းအထည်လေးပြောထားတော့ပြီးပြည်တော်စုမြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီတိုင်းပြည်ကျွန်တော်ရဲ့ပြည်တော်စုတစ်ခုတည်းမှာဆက်လက်ပြီးတော့ဒီဖက်ဒရယ်ဒီမိုကရေစီစနစ်ကိုပေါ်ဆောင်သွားပြီးနေထိုင်သွားမယ်ဆိုတော့ပြောကြပြီးတော့ဒီတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိုးဖောက်နေတာအကြမ်းဖက်စစ်တပ်ကဖြစ်တယ်မြန်မာအကြမ်းဖက်စစ်တပ်ကပြည်သူလူထုရဲ့ဈေးကနေပြီးတော့အာဏာดูอยู่ปีพอ조사ပြီးတော့ပြည်သူတို့အကြမ်းဖက်နေတာဟာသူတို့သာအချုပ်ချာအာဏာချိုးဖောက်နေတာအဲဒီတော့ကျွန်တော်မှာအချုပ်ချာအာဏာဟာပြည်သူလက်ထက်မှာပြန်လည်ရောက်ဖို့အတွက်ကျွန်တော်တွေတိုက်ပွဲဝင်နေကြတာဖြစ်ပါတယ
်ဒါအပြင်တရုတ်ဂျာဝေဆိတ်ဆက်ဆွေးနွေးမှုတွေဟာຫນွေဦးတော်လှန်ရေးကိုထိခိုက်မှုမရှိဘူးလို့လည်းဆိုပါတယ်
ညီနောင်မဟာမိတ်သုံးဘွဲ့နဲ့ဘွေဦးတော်လှန်ရေးအင်အားစုတွေကြားမှာယုံကြည်မှုတွေခိုင်ခိုင်မာမာတည်ရှိနေတယ်လို့စစ်ရေးအရလည်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဦးကျော်စောကပြောကြားခဲ့ပါတယ်ရှင်။